အေးခဲလာတဲ့နှင်းမုန်တိုင်းတိုက်မယ်လို့မိုးလေဝသခန့်မှန်းသူတွေကြိုတင်ခန့်မှန်းထားတဲ့ဒီအမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်ကိုသမ္မတအိုဘားမားကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ပြည်နယ်ကမြို့တွေအဝေးပြေးလမ်းမကြီးတွေပေါ်မှာနှင်းတွေခဲပြီးတော့ရေခဲတွေဖုံးလွှမ်းသွားနိုင်တဲ့အခြေအနေရှိနေတာကိုပြည်နယ်အစိုးရကရှင်းနိုင်ဖို့အတွက်ပြည်ထောင်စုအစိုးရရဲ့ဘဏ္ဍာငွေသုံးဆွဲခွင့်ကိုသမ္မတကအမိန့်ပေးထုတ်ပြန်လိုက်ပါတယ်။နှင်းမုန်တိုင်းကြောင့်တစ်ပင်တွေဓာမီးတိုင်တွေကျိုးကျပြိုလဲနိုင်ပြီးတော့ထောင်ပေါင်းများစွာဟာလည်းလျှက်စစ်ဓာတ်အားပြတ်တောက်ဒါနဲ့ကိုကျုံနိုင်တယ်လို့ခန့်မှန်းထားတာပါ။ဂျာတာဘရင်းနေ့နေ့လယ်ပိုင်းမရောက်ခင်အထိဂျော်ဂျီယာပြည်နယ်မှာနှင်းမုန်တိုင်းအန္တရာယ်ရှိတယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မိုးတီးထန့်စွာရွာသွန်းမှုနဲ့အေးခဲတဲ့လေပြင်းတိုက်ခတ်မှုတွေလည်းဖြစ်ပေါ်နိုင်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာလည်းဒီအဲလဘားမားပြည်နယ်ကနေပြီးတော့ဗာဂျီးနီးယားပြည်နယ်အထိရေခဲမိုးတွေနှင်းတွေနဲ့မုန်တိုင်းဝင်မယ်လို့ခန့်မှန်းထားပါတယ်။Atlantic သမုဒ္ဒရာအလယ်ပိုင်းအမေရိကန်အရှေ့ဘက်ချမ်းကနေအရှေ့မြောက်ပိုင်း New England မြို့အထိကိုဒီထူထပ်တဲ့နှင်းတွေကြာသပတေးနေ့မှာကျမယ်လို့လည်းခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းဟာပုံမှန်အားဖြင့်ပူနွေးတဲ့ရာသီရှိတာကြောင့်ကြမ်းတမ်းတဲ့ဆောက်ရာသီအခြေအနေမျိုးရင်ဆိုင်ဖို့အတွက်တစ်ခါတည်းမှအဆင်သင့်မရှိတတ်ပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းက Atlanta ပြည်နယ်မှာပဲဝင်တိုက်သွားတဲ့ရေခဲမုန်တိုင်းကြောင့်မြို့ရဲကရင်အသွားအလာတွေရပ်ဆိုင်းသွားခဲ့ရပါတယ်ရှင်။